ကလေးတငယ်ခွင့်ရေးများဆိုင်ရာဥပဒေချမ်းကိုလူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြန်လည်နေရာချထားရေးဝန်ကြီးဌာနကလွှတ်တော်ကိုတင်သွင်းခဲ့တာပါ။နိုဝင်ဘာလ28ရက်နေ့ကပြည်သူ့လွှတ်တော်အစည်းအဝေးမှာဒီဥပဒေချမ်းထဲမှာပါတဲ့လက်ထက်ထိမ်းမြှားမှုဆိုင်ရာအသက်အရွယ်ကန့်သက်ချက်နဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ဘက်ကဥပဒေချမ်းကော်မတီရဲ့အတွင်ရေးမှူးမန္တလေးတိုင်းဒေသကြီးတီကြီးတကောမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်စိုးလင်းကနေလက်ထပ်ထိမ်းမြှားဖို့အသက်အရွယ်သတ်မှတ်ချက်ကိုပြင်ဆင်ရတဲ့အကြောင်းရင်းကိုတင်ပြခဲ့ပါတယ
်။တည်တဲ့ဥပဒေများဓလေ့ထုံးတမ်းများဆိုတဲ့အခါမှာဥပမာအဖြစ်ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်ဗုဒ္ဓဘာသာကျွန်တော်တို့ဓလေ့ထုံးတမ်းမှာဆိုလို့ရှိရင်ကျွန်တော်တို့ပစိုးတန်းတေယုံဖြင့်ကျွန်တော်တို့အချင်းလင်များဖြစ်ပါတယ်။နောက်ပြီးတော့ကျွန်တော်တို့အစ်ခုနေနောက်ခုနေကျွန်တော်အတိပေးယုံဖြင့်ကျွန်တော်တို့အချင်းလင်များဆိုတဲ့ဓလေ့ရှိပါတယ်။နောက်ကျွန်တော်တို့ချင်းပြည်နယ်မှာဆိုလို့ရှိရင်လည်းအသက်73နှစ်ပြည့်ရုံပြည့်ကျွန်တော်စိတ်သက်မင်္ဂလာပွဲတွေကျွန်တော်ပြုလုပ်ရပါတယ်ကျွန်တော်ရှမ်းပြည်နယ်မှာဆိုလို့ရှိရင်တစ်ဖက်တရုတ်ကွန်းတရုတ်ဆိုတဲ့ချင်းပြည်ရုံပြည့်ကျွန်တော်တို့အကျင့်လင်များအဖြစ်ကျွန်တော်တို့ဓလေ့တွေကျွန်တော်တို့ရှိပါတယ်ကျွန်တော်တို့စာဆိုရှိပါတယ်ဈေးသုံးလဲမလွယ်နဲ့ရှင်းထုံးလဲမပယ်နဲ့ဆိုတဲ့ဘယ်လိုပါပဲကျွန်တော်တို့ဒီထုံးနေလဲကျွန်တော်တို့ပယ်ဖို့မသင့်ပါဘူးအချို့ဒေသတွေမှာလဲကျွန်တော်သူဆိုင်ရာဓလေ့ထုံးတန်းတွေကျွန်တော်တို့ရှိပါတယ်ထိမ်းမြှားခြင်းနဲ့ပတ်သက်ပြီးတော့
အသက်18နှစ်အရွယ်ဟာအရွယ်ရောက်ပြီးဖြစ်တဲ့အတွက်အခုပြဋ္ဌာန်းမဲ့ဥပဒေဟာကလေးတငယ်တွေအတွက်သာဖြစ်တာကြောင့်အသက်18နှစ်မပြည့်တဲ့သူတွေကသာစဉ်းစားဖို့ဖြစ်ပြီးထိမ်းမြှားခြင်းအသက်အရွယ်နဲ့ပတ်သက်လို့လူမျိုးဘာသာဓလေ့ထုံးတမ်းတွေရဲ့သတ်မှတ်ချက်တွေနဲ့အညီပြင်ဆင်ဖို့လိုအပ်နေတာကြောင့်အသက်18နှစ်ဆိုတဲ့သတ်မှတ်ချက်ကိုပြင်ဆင်ဖို့လွှတ်တော်အမတ်ဦးကျော်စိုးလင်းကတင်ပြခဲ့တာ
ပါကျွန်တော်ဒီနောက်ကကျွန်တော်တည်သေးဥပဒေတွေဓလေ့ထုံးတမ်းဥပဒေတွေရှိပါလျက်နဲ့နောက်ကကျွန်တော်တို့အသက်18နှစ်ပြည့်မှကျွန်တော်ဗရင်းရင်ပြုနိုင်မယ်ဆိုတဲ့အချက်ကကျွန်တော်တို့ဥပဒေနဲ့ကျွန်တော်တို့အခြားဥပဒေတဲ့သက်ဆိုင်ရာဥပဒေနဲ့တည်သေးဥပဒေတွေနဲ့အညီကျွန်တော်တို့စန့်ကျင်ကွဲလဲလျက်ရှိနေပါတယ်။ဒါကြောင့်ကျွန်တော်တို့ဒီနောက်ပိုင်းအချက်ကိုကျွန်တော်တို့ကထည့်သွင်းရမသင့်တော်ပါဘူး
။အသက်18နှစ်အောက်ထိမ်းမြှားခြင်းဥပဒေမှာအမျိုးသားနှင့်အမျိုးသမီးတို့၏ထိမ်းမြှားလက်ထပ်နိုင်သည့်အသက်သည်၎င်းတို့၏တည်သေးဥပဒေနှင့်ဓလေ့ထုံးတမ်းဥပဒေများတွင်သတ်မှတ်ထားသည့်အတိုင်းဖြစ်စေရမည်လို့ဖော်ပြထားပါတယ်။တီတူးလွတ်တော်အစည်းအဝေးမှာဒီဥပဒေချမ်းကိုကန့်ကွက်ခဲ့သူကကြောက်တန်းမဲဆန္ဒနယ်ကဒေါ်အေးမြမြမျိုးဖြစ်ပါတယ်။ကလေးတငယ်အခွင့်အရေးကာကွယ်ပေးရေးဥပဒေပြဋ္ဌာန်းချက်တွေမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုဟာအရွယ်မရောက်သေးသူတွေကိုလက်ထပ်ထိမ်းမြှားခွင့်ပေးတဲ့အချက်နဲ့ဆက်ဆက်နေတယ်ဆိုတာသတိပြုမိဖို့ဒေါ်အေးမြမြမျိုးကအခုလိုထောက်ပြခဲ့ပါတယ
်။လိမ်ပိုင်းဆိုင်ရာအကြမ်းဖက်ရှင်းဆိုတဲ့အကြမ်းဖက်ရှင်းဆိုတဲ့ပုံမှန်မှာဆိုရင်လေဒီကလေးတငယ်တွေလက်ထပ်ဆွေးချင်းနဲ့ဆက်ဆက်နေတယ်လေလာသိရှိရပါလေ။လက်ရှိပြတမ်းမဲ့ဥပဒေဒီကလေးတငယ်အခွင့်အရေးများဆိုင်ရာအတွက်အထူးပြုထားတဲ့ဥပဒေဆိုတာလည်းတတိဖြစ်စေချင်ပါလေ။လက်ရှိမြန်မာနိုင်ငံမှာတည်ဆဲဥပဒေတွေမှာဆိုလို့ရှိရင်လေ2015ခုနှစ်မြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိန်းချုပ်ရေးဆိုင်ရာဥပဒေပုံမှန်၄မှာအသက်18နှစ်ပြည့်ပြီးသည့်ဗုဒ္ဓဘာသာဝင်မဟုတ်သည့်ယောက်ျားတဦးနှင့်အသက်18နှစ်ပြည့်သည့်မြန်မာဗုဒ္ဓဘာသာဝင်မိန်းမတဦးတို့သည်အောက်ပါအချက်များဖြင့်ပြည့်စုံပြီးထိန်းထားနိုင်သည်ဆိုပြီးတော့မှဒီ18နှစ်ဆိုတဲ့ဟောပြဋ္ဌာန်းပြီးသားဖြစ်ပါတယ်။1895ခုနှစ်အရွယ်ရောက်သူများအဥပဒေပုံမှန်3မှာဆိုရင်မြန်မာနိုင်ငံအတွင်းနေထိုင်သူများအားလုံးသည်အသက်18နှစ်ပြည့်သူကိုဒါအရွယ်ရောက်သူမှတ်ယူရမည်ဆိုပြီးတော့မှပြဋ္ဌာန်းထားပြီးသားရင်ဖြစ်ပါတယ်။ကျွန်တော်တို့လူမှုအတိုင်းပိုင်းမှာလည်း18နှစ်ပြည့်မှအရွယ်ရောက်တယ်ဆိုတာအားလုံးလက်ခံထားပြီးသားဖြစ်ပါတယ
်။ကလေးတငယ်အရွယ်တွေကိုစောစောအိမ်ထောင်ပြုပေးခြင်းအပြင်ရင်ဆိုင်ရနိုင်တဲ့ကျန်းမာရေးလူမှုရေးပညာရေးဆိုရှိုးတွေနဲ့အတူနိုင်ငံထူထောင်ရေးအနာဂတ်ကိုပါထိခိုက်စေတယ်လို့ဒေါ်အေးမြမြမျိုးကပြောပါတယ်
။ကလေးတငယ်တွေကိုလက်ခတ်ထင်းရှားပေးခြင်းစောတယ်ဆိုတာကိုယ်ဝင်ဆောင်ခြင်းရဲ့နောက်ဆက်တွဲအကျိုးဆက်ဖြစ်တာကမိခင်နဲ့ကလေးပေးဆုံးမှုကိုပုံမှန်မြတ်တက်ပြေကျမရေးရှိကြောင်းပါလေဘလုံးမကောင်းနိုင်မှာရှိပါဘူးပြီးတော့ကျမတို့ဒီ18နှစ်အောင်ကလေးတွေပညာရေးအရာလူမှုရေးအရာစီးပွားရေးအရာဘလုံးမပြည့်စုံနိုင်တဲ့ရှင်တွေမဟုတ်ပါဘူးဒီကလေးတွေကနေပြီးတော့မှအိမ်အောင်ပြုတ်ပြီးတော့မှရောက်လာတဲ့မျိုးဆက်ကလည်းပြီးခဲ့ပို့ပြီးကောင်းမှုသွားတယ်ဟိုလားလားအင်မတန်မှနည်းပါပဲကျမတို့နိုင်ငံမှာစာပင်ကြရောက်တဲ့ကလေးတွေလုပ်ငန်းဝင်မှရောက်နေတာလမ်းပေါ်မှာရှိနေတာဒီကလေးတွေကိုကျမတို့ကပြုစုပြောထောင်ပြီးတော့ပုံမကောင်းမွန်တဲ့အခြေအနေကိုတိုးပို့ရမှာဖြစ်ပါတယ်ကျမတို့ကလေးတွေကိုပုံဖော်တယ်ဆိုတာကျမတို့ရဲ့အနာဂတ်ကိုပုံဖော်တာဖြစ်ပါတယ်ဒီလိုမပြည့်စုံသေးတဲ့ကလေးတွေနဲ့ကျမတို့နောက်မျိုးဆက်နဲ့အစိုးစက်တန်တရားလည်နေမှာစိုးရိမ်ပါတယ်နောက်ပြီးတော့ကျမတို့နိုင်ငံဒီပဝင်းရှင်နိုင်ငံတွေမှာဆိုလို့ရှိရင်လည်းအသက်18နှစ်ကို let that thing out at the book. Some of the time, and I see about it. Tomorrow, yeah, anything I answer there, Vienna, no. Cambodia, Rama, Dilomio, the Matala, Chipa, Tadamo, Dilomio, a dozen, the message in the Pomo Gamone, you fancy that he come and my chit at the bar, the Matia, so they are the Chipa.
အထူးသဖြင့်အရွယ်မရောက်သေးတဲ့မိန်းကလေးတွေလက်ထက်ထိမြားခြင်းအပြင်ကျန်းမာရေးရှူတောင်းကလည်းအလွန်ထိခိုက်စေကြောင်းကနေဒါအခြေစိုက်အယ်ဘတ်တက်တူကကတိကအဖြစ်ထန်းဆောင်နေသူဒေါက်တာဒေါခင်းစောဝင်းကလည်းမြင်ပါတယ်။ကျန်းမာရေးရှူတောင်းဘက်ကကြည့်ရင်တော့ကောင်းကျိုးဟိုစားမဟုတ်ဘဲနဲ့စိုးကျိုးအမြင်နဲ့ဒီဘာဖြစ်လို့ဆိုတော့ဒီမျိုးပွားခြင်းဆိုင်ရာအင်္ဂါဖြုံဖြိုးတာနောက်ပြီးတော lo ma yin che de bo ma ma phit de de a chain ma let ta lai pi do ho ta da mi yu me ta da mi mwe phwa la me ko win saung la me sin di ho chromosome ni di ma myo u ri ya ho pi pi wa wa di phom phyo mu ma shi de de twe mwe phwa la de khle ma a mya ji thi chai mu chou yin mu ri shi nai ne ni
ti tu lut daw upade chan comedy bak ga ro at 18 nit pye pi phi ya me so ra ko the yin delete thong san a ya let that thain nya de kha ma upade ne ma nyi de lo phit ni pi she naw ma nyi phit ni da cha at 18 nit pye pi phi ya me so de a chat ko pyin sin lai da phit de lo so ba de ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံဥပဒေကြောင်းရေးရာလေ့လာသုံးသပ်နေသူအာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွေဦးရဲ့အမြင်ကတော
့ဘာသာကွဲတွေနဲ့ကျွန်တော်တို့မြန်မာနိုင်ငံပေါင်းစည်းနေထိုင်တာဖြစ်တယ်။အဲတော့အိန္ဒူမွတ်စလင်စားတဲ့ပြည်တို့ရဲ့ဒလိထုံနှမ်းမှာကလည်းအဲ့ဒီလိုမျိုးအသက်ဆက်ရှင်နေမပြည့်ခင်မှာလက်ထက်ဒိညာကွင်းပြုထားတဲ့ဥစ္စာလိုခွင့်ပြုထားတာရှိတယ်။ဥပမာအပြင်အစ္စလာမ်မျိုးရည်ဆိုလို့ချင်း14နှစ်ဆိုရင်လက်ထပ်ထိများလို့ရတယ်။နောက်ပြီးတော့တခါကျွန်တော်ဟိန္ဒူရည်ဆိုလို့ချင်းလည်းအယွယ်မရောက်ခင်ကတည်းကမိသားစုစီမမှုရလက်ထပ်ထိများပြီးတာဖြစ်နေတဲ့ကိစ္စမျိုးရည်ရှိတယ်။ဒါရီကြောင့်ကျွန်တော်တို့အခုလိုမျိုးလွတ်တော်ကနေပြီးတော့16နှစ်ပြီးမှလက်ထပ်ရမယ်လို့သတ်မှတ်ပြထားနိုင်လို့ရှိရင်ကျန်တဲ့ဒီလိုပေါ့နော်လူမျိုးချင်းမတူဒလိထုံးတိုင်းချင်းမတူတဲ့လူတွေပေါင်းစည်းနေထိုင်တဲ့နိုင်ငံတစ်ခုဖြစ်တဲ့အခါကျတော့ကကျန်တဲ့ဒလိထုံနှမ်းမတူတဲ့ဘာသာမတူတဲ့လူတွေရဲ့ကြားထဲမှာအဟံတာမျိုးတွေဖြစ်လာမှာဆိုရင်လည်းအတွက်ပြင်ဆင်ပြထားလိုက်တယ်လို့ကျွန်တော်တို့ကမြင်ပါတယ
်။ကလေးတငယ်အခွင့်ရေးဆိုင်ရာဥပဒေကိုပြင်ဆင်ထားတဲ့အချက်129ချက်ပါဝင်တဲ့ဥပဒေကိုပြည်သူ့လွှတ်တော်ကမနေ့ကအတည်ပြုပြီးလိုက်ပြီးတဲ့နောက်အမျိုးသားလွှတ်တော်ကိုထပ်မံပေးပို့မှာဖြစ်ပါတယ်ရှင်။